အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေကြံပေးတရားလွှတ်တော်ရှေ့နေဥကိုနီကိုလောက်ကျန်တက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံထုတ်ခဲ့ပါတယ်။ရှေ့နေဥကိုနီတည်ဆုံးခဲ့တာ၂လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အဖြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတက်ပြမှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှာပူးပေါင်းကြံစည်သူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့၃ဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဥခင်မောင်ထေကပြောပြပါဗျ။ဟိ
ုလူသားမှု300နှစ်နဲ့ဆွဲထားတယ်။မြင်းဆောင်34ပါတယ်။300နှစ်မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်းဂျန်တဲ့တရားခံနေလဲထပ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်။ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွဲထားတာပေါ့နော်။တရားခံကိုထွက်ပြေးဖို့တင်းချောင်မအဘိကူညီတယ်ဆိုတဲ့ပုံမှန်နဲ့ပေါ့နော်။ကြည်လင်းကို334နဲ့ဆွဲတယ်လို့ဂျန်တဲ့လူတွေပေါ့နော်။ခုနဦးအောင်စောထွန်းလည်းပြီးဂျန်တဲ့လူတွေကိုလည်း334နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ပါ။လက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာ။တနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ကိုင်းနေစသဖြင့်ဒီအကြောင်းအရာတွေပါ
။ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကပြည်ထရေးဝန်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥကုန်ဒီလှုပ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှန် 302/1 လက်နက်ဥပဒေပုံမှန် 19စ လဝကအပ်ဥပဒေပုံမှန် 73/1 အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှန် 302/1 လက်နက်ဥပဒေပုံမှန် 19စဇေယဖြိုးကိုတော့ရာဇသက်ကြီးပုံမှန် 302 ဆက်သွယ်ရေးဥပဒေပုံမှန် 69ရာဇသက်ကြီးပုံမှန် 420 နဲ့ 468 ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှန် 302 စတဲ့ပုံမှန်အသီးသီးတွေနဲ့မှုကင်းရဲတပ်ဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်။ဥကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမြင်ကိုခုလိုပြောပြပါဗျ။ဒီ
အဲ့ဒါကတော့သူကအဓိကလုံးတစ်ခုနေတယ်။တရားကြည့်ဟိုတော့မထိုင်နဲ့ပတ်စုံဖွဲ့ပြီးတော့အဆစ်နေပါတယ်။ဟိုဒီဟုတ်ကြီးတဲ့ခါကျတော့ဒီဟုတ်ဟာကျွန်တော်အဓိကကြတဲ့ဒေသကိုဖမ်းမမိသေးဘူးပေါ့နော်။ဟိုအဓိကအပြီးဥက္ကဏီအတွက်တရားစစ်တာကြီးပေါ့ဗျာ။အဲ့ဒီကကိုကျွန်တော်ကဆက်တည်ပြီးတော့ထူပါနေပါတယ်။ဟုတ်ကဲ့။ဒါတရားစီရင်ဆိုင်ကပြည်သူ့နိုင်ငံကိုမရောဆွေးရတဲ့ကြိုးပဲဆိုတော့ဒါကျွန်တော်ကတရားစီဖွဲ့ရတော့ဥပဒေကြီးစစ်စစ်စီမှုဆောင်ရနေတော့သိရတယ်လို့ကျွန်တော်ပြောတာ။အခုတရားအမှုကိုကျွန်တော်စပြီးတော့ဆေးလိုက်တဲ့အတွက်ကိုကျွန်တော်စတင်ကြည့်ရတဲ့အချိန်မျိုးရှိပါသေးတယ်။တရားစီရင်ရတယ်ပေါ့။ဒီလိုဖွဲ့စည်းထားတဲ့တရားရုံးတွေကနေပြီးတော့ဒီဟုတ်ကိုပြောတာစီရင်မယ်လို့ကျွန်တော်တို့ကယူဆပါတယ
်။ဒီကနေ့တရားခွင်မှာအမှုသေးတွေကိုအကျိုးဆောင်ပေးမဲ့ရှေ့တွေရဲ့အမည်စင်းကိုတင်သွင်းခဲ့ကြပေမဲ့တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအတွက်ရှေ့နေမရှိသေးတာမို့အစိုးရဘက်ကအစိုးရရှေ့နေအကျိုးဆောင်ပေးမယ်လို့ညွှန်လင်းရပါတယ်။ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှေ့နေဥကိုနီဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်တုံ့တက်နေကြပါတယ်။ဒါပေမဲ့လေလုံးကြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးတွေးရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ယုံချင်းကိုတော့ရှေ့သတင်းပတ်တောက်ကြနေမှာပြုလုပ်သွားမှာဖြစ်ပါတယ်ရှင်။